မြန်မာနိုင်ငံကဝန်ကြီးရေးပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှာအခုအတန်းလွတ်နေတဲ့အချိန်မှာပဲကြားနာနေပါတယ်။ဝန်ကြီးရေးပေါ်လူမျိုးလုံးတက်ပြတ်မှုလို့ခေါင်းစဉ်ပေးထားတဲ့ကြားနာပွဲမှာတော့ VOA ရဲ့ plug-in အစီအစဉ်တင်ဆက်သူ Greater Van Stager တန်နောက်နိုင်ငံကပြည်ပလီလာရေးပေါ် ICG ညွှန်ကြားရေးမှူးစတန်ပွန်ပါတို့ဖတ်ဆိုနေကြတာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံကြီးရဲ့ computer advice ကတော့စစနစ်နဲ့ချီလူခွင့်ရေးချိုးဖောက်မှုတွေဆုံးရှုံးနေတဲ့ဝန်ကြီးရေးဟာဒီကနေ့မြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင့်လက်ထပ်သိမ်းလည်ချီထွက်ပြေးခဲ့ကြရတဲ့အကြောင်းပြောဆိုခဲ့တာပါမြန်မာစစ်တပ်ရဲ့စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်တတ်မှတ်နိုင်တဲ့အကြောင်းနဲ့တော်ဝင်ရှိတဲ့မြန်မာစစ်ကောင်းဆောင်တွေကိုလည်းအရေးယူဖို့လိုအကြောင်းပြောဆိုခဲ့ပါတယ်ဒေါ်ဆန်းစစ်ကြီးဦးဆောင်နဲ့အရသာစိုးရွားအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အမေရိကန်စိုးရွားကဖိအားပေးဖို့လည်းတိုက်တွန်းထားတာပါအမေရိကန်စိုးရွားကတော့ဝန်ကြီးရေးပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်သတ်မှတ်ထားရင်နိုင်ငံတကာဥပဒေရပြဋ္ဌာန်းထားတဲ့လူမျိုးရုံးတပ်ဖြတ်မှုဖြစ်သတ်မှတ်ဖို့တော့မဆုံးဖြတ်ရသေးပါဘူး။အမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌကတော့ဒီကိစ္စနဲ့မှာဝန်ကြီးရေးပေါ်လူခွင့်ရေးချုပ်ပေါက်မှုတွေမှာမြန်မာစစ်တပ်ကအဓိကတာဝန်ရှိတဲ့အကြောင်းတင်လာနေမှာပဲအစဉ်ကစားလို့ထုတ်ပြန်ထားပါတယ်။ဒီကိစ္စနဲ့မြောက်ပိုင်းမှာပြည်ရဲနဲ့အော်ဂိုလာကလူမျိုးရေးကိစ္စကံတွေကိုစီးနင်းတက်ခဲ့တဲ့ဒီအစီအစဉ်ရအောင်စုကိုမြန်မာလူမျိုးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာဝန်ကြီးရေးပေါ်စိုးရွားတဲ့လူခွင့်ချုပ်ဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံကအတန်းဝန်ကဆွဆွဲထားကြတာပါမြန်မာစိုးရွားနဲ့မြန်မာစစ်တပ်ကတော့ဝန်ကြီးဆိုတဲ့အမည်ကိုတရားဝင်သိမှတ်ပြုလက်ခံမထားလို့နိုင်ငံကအတန်းဝန်ကဆွဆွဲနေတဲ့လောက်လူခွင့်ချုပ်ဖောက်မှုတွေကျူးလွန်နေတာမရှိတဲ့အကြောင်းနဲ့ကျူးလွန်မှုတချို့ကိုလည်းဖော်ထုတ်ရင်းယူမှုတွေရှိနေတဲ့အကြောင်းတုံ့ပြန်ပြောဆိုထားကြတာဖြစ်ပါတယ်